မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဟာရှ်ဗာဒန်ရှရင်ကာဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့ရန်ကုန်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တခြားကလုံခြုံရေးကိစ္စတွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စတချို့ကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံသားရဲ့အတွင်းဝန်ဟာအရက်ဖတ်အဖွဲ့အစည်းတချို့နဲ့လည်းဒီကနေ့တွေ့ဆ လာနဲ့စစ်ကောင်စီခေါင်းဆောင်ပုံစံမှုကြီးမင်းအောင်လှိုင်တို့ဒီကနေ့ဒီဇင်ဘာ23ရက်မနေ့ပိုင်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်နိုင်ငံနယ်ဇက်လူမျိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီမနက်ပိုင်းကတွေ့တယ်ဒီမနက်ပိုင်းရန်ကုန်မှာပဲဒီအိန္ဒိယနိုင်ငံသားကြီးအစိုးရနဲ့ဒီဗိုလ်ချုပ်မှုကြီးနဲ့ဆက်လို့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့ဆုံကြတာရှိတယ်အဓိကတော့နိုင်ငံနယ်ဇက်လူမျိုးလုံခြုံရေးကြောင့်ဆွေးနွေးတယ်မြန်မာရေးချက်ကြီးရပေါ့ဒီအိန္ဒိယနိုင်ငံကျွန်တော်ပြောခဲ့ဆိုတာမြန်မာနိုင်ငံနဲ့အိန္ဒိယကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုမြန်မာနိုင်ငံမှာဈာမခံဘူးအိန္ဒိယနိုင်ငံလည်းအိန္ဒိယကိုဥမာကိုစတင်နေတယ်အိန္ဒိယနိုင်ငံလည်းမှာအခြေကြီးနေတဲ့အဖွဲ့အစည်းကိုလက်မခံဘူးဆိုတော့နော်ဆွေးနွေးချက်ကိုကျွန်တော်ခြေတဲ့ပြန်ဆွေးနွေးခဲ့တယ်
ဆီယနာတိမ်ပီရနောင်လုံချုံရင်အခြေအနေကြောင့်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကအိန္ဒိယမျိုးတွေဘက်ကိုထွက်ပြေးခိုလုံသူတောင်းနဲ့ချီပြီးတော့ရှိပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မြန်မာနိုင်ငံနဲ့နယ်စပ်နားမှာအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေတဲ့သဘုံအဖွဲ့တွေရှိပါတယ်။ဒီဇင်ဘာဒုတိယအပတ်ကပဲမြန်မာဘက်ကဖမ်းမိတဲ့သဘုံတချို့ကိုလည်းအိန္ဒိယအစိုးရဘက်လွှဲပြောင်းပေးရခဲ့ပါတယ်။အခုမြန်မာနိုင်ငံရောက်နေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်တဲ့လူညုံရေးကိစ္စတွေတာမကမြန်မာအိန္ဒိယကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတ
ယ်။အိန္ဒိယမြန်မာကကုန်သွယ်ရေးကိုသူတို့တရုတ်နဲ့လုပ်ကြလို့ပဲ။ယူအန်နဲ့တရုတ်နဲ့တော့ကချက်လက်ယူအန်နဲ့ဆက်ရိုက်တယ်။အိန္ဒိယကဒီကမြန်မာဆက်လို့လည်းဓာတ်ရိုက်တယ်။ဓာတ်ရိုက်တဲ့လူငယ်တွေမကြားလို့စတယ်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတန်းကိုလည်းမစ္စတာဟာရှ်ဗာဒန်စရင်လာရဲ့ခီးစဉ်အစမှာမြန်မာနိုင်ငံကိုလူတိုင်းခဲ့ပြီးတော့မကြခင်လဲနောက်ထပ်နှစ်တန်းထပ်ပြီးတော့လူသွားမယ်လို့ကြေပြူခဲ့တဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဟာဒီကနေ့မှာအရက်ဖက်အဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ကပြန်ပြောတယ်လို့လည်းအမည်မဖော်လိုတဲ့ရပ်ဖက်အဖွဲ့ခေါင်းဆောင်တယောက်ကပြောပါတယ်။တူခီးစင်အတွင်းနိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အဲ့ဒီတည်းမှာ NLD ပါတီပါပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများပြားကိုစစ်ကောင်စီကဖမ်းဆီးထားတဲ့အချိန်မှာ NLD ပါတီကိုကိုးစားပြုပြီးတော့ဘယ်သူနဲ့တွေ့ခဲ့တယ်ဆိုတာတော့အတိအကျသိရဖို့ VOA ကစူးစမ်းနေစေဖြစ်ပါရဲ့ရှင်။